ဟုတ်ကဲ့ကိုကန့်ဒေတာစစ်ပွဲဟာဖေဖော်ဝါရီလ9ရက်နေ့ကစတင်ပြီးနှစ်ဖက်အထူးကြိုက်အကြဆုံးများစွာနဲ့လေးလကျော်ပြင်းပြင်းထန်ထန်တိုက်ခိုက်ပြီးတဲ့နောက်မြန်မာအမျိုးသားဒီမိုကရက်တစ်တပ်ဖွဲ့ MNDAA ကကိုကန့်တပ်ကဇွန်လ10ရက်နေ့ည12နာရီကစပြီးတစ်ဖက်သက်အပြစ်ခတ်ရစဲကြောင်းကြေညာလိုက်တာဖြစ်ပါတယ်။ဒီလိုတစ်ဖက်သက်အပြစ်ခတ်ရစဲရတဲ့အကြောင်းကို MNDAA ကိုကန့်တပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးထွန်းမြတ်လင်းကအခုလိုပြောပါတယ
်။အဓိကတော့ကြေညာရေးကိုမြင်းချမ်းနဲ့ဒီကနေ့သွားကြည့်နေလို့ပါကျတော့ဒီဟိုကပေါ့လေးလာကျော်ဖြစ်ဖြစ်ပြီးသူဆက်လို့ဖြစ်တာကအဲဒီတော့သူတကယ်ဆိုဒေတာတွေကဗီဒီယိုကြီးတွေလည်းတော်တော်များများနောက်တစ်ခုကဒီနေ့မှရွေးကောက်ပွဲလည်းရှိမယ်လို့ကြားရပါတယ်သိရပါတယ်ကျတော့ဒီကျေချောရဲ့တိုက်ပွဲချောင်းမလို့အဲဒီရွေးကောက်ပွဲတခုခုကပေါ့ပြည့်ပြည့်တော်ပေါ့အဲ့ဒါဆိုဖြစ်မှာကျတော့စိုးရိမ်ပါတယ်အဲ့ဒါလည်းတစ်ချက်ပေါ့ဟုတ်တယ်ပါ
MNDAA ကထုတ်ပြန်တဲ့ကြေညာချက်မှာတော့တရုတ်အစိုးရကတရုတ်မြန်မာနယ်စပ်ဒေသတည်ငြိမ်အေးချမ်းရေးအတွက်ပြင်းပြတဲ့တောင်းဆိုမှုကြောင့်ရစဲတာဖြစ်ကြောင်းလည်းဖော်ပြပါဗျာ။ဦးထွန်းမြတ်လင်းကတော့တရုတ်အစိုးရကမီဒီယာတွေကတစ်ဆင့်သူတို့သဘောထားကိုဖော်ပြခဲ့တာလို့လည်းပြောပါဗျာ။အ
ော်အဲ့ဒါကတော့ဒီကမီဒီယာတွေပါပါ။ဒါမီဒီယာတွေဟော TV တော့ Internet တို့ဒီကမီဒီယာတွေမှာသူတို့ခဏခဏပြောပါတယ်။အာဒီနယ်စပ်တည်ငြိမ်ဖို့အတွက်ပေါ့ဗျာ။အဲ့ဒါကြောင့်မဟုတ်ပါကျွန်တော်အဲ့လိုစိတ်ရရချင်းဖြစ်ပ
ါကိုကန်တပ်ဖွဲ့ကတစ်ဖက်သက်စစ်ရဲလိုက်ပေမဲ့မိမိကိုယ်ကိုကာကွယ်တဲ့အခွင့်အရေးကိုဆက်လက်စုကင်သွားမယ်လို့လည်းကြေညာချက်မှာဖော်ပြပါတယ်ကိုကန်ကိုပိုင်အုတ်ချုပ်ခွင့်ရဒေတာကရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တဦးကတော့တိုက်ပွဲတွေငြိမ်သက်သွားရင်ကိုကန်ဒေတာမှရွေးကောက်ပွဲကျင်းပနိုင်မှာဖြစ်ကြောင်းအခုလိုပြောပါတယ
်တိုက်ပွဲမဖြစ်တော့ဘူးဆိုတော့ရွေးကောက်ပွဲကတရားပေါက်လုပ်နေပါတယ်သူတို့ကမဖြစ်တော့ဘူးဆိုရင်တော့အေးသွားပြီပေါ့သူတို့ကရက်လိုက်ပြီဆိုရင်အေးပြီပဲသူတို့စကားပန်ရင်ပေါ့နော
်ကွန်လုံမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဟော်ရှောက်ချန်းကတော့တဖက်သက်စစ်ရဲဆဲတဲ့အပေါ်အခုလိုပြောပါတဲ့
ကြောက်တယ်ကြောက်တာကြောက်တာလည်းရှိရတယ်တခေါက်တည်းကတက်တော့ဆိုတော့သူကမနယ်လို့ပြက်တာနော်အဲ့လိုပဲကြီးရဘူးပို့ပို့ပကြီးရဘူးဆိုလည်းပဲတော့ဘလက်နေလို့လေအားမကချ
ကိုကန်တပ်ဖွဲ့နဲ့နှိစက်တဲ့ဝါပြည်သွေးစည်းညွညွေးတပ်ဖွဲ့ UWSA ရဲ့ပြောရေးဆိုခွင့်ရှိသူဦးအောင်မြင့်ကတော့တဖက်သက်အပြည့်ရဲ့အကြောင်းကြေညာချက်အပေါ်အခုလိုတုံ့တက်ပါတယ်
။သူတစ်ဖက်ကသူဟာကြေညာလိုက်ပြီဆိုရင်နောက်တစ်ဖက်ကကြည့်ရမှာပဲ။ဘယ်လိုသဘောထားလဲဆိုတော့ဒီဟာတော့ပြည်ဖွဲ့ရဲ့တွန်းအားလည်းရှိပါတယ်။နောက်တန်းကြီးရဲ့ဒီဘာလုံးကိစ္စလေးတွေမှာပေါ့ဆင်းရဲပြီးတော့ဖြည့်ရှင်းမှုကြီးလာကစီးမီးတို့ဘာလို့ညာလို့အားလုံးပေါ့လား။
ကိုကန်တပ်ဖွဲ့ကအခုလိုတစ်ဖက်သက်အပြည့်ခက်ရစဲကြောင်ကြေညာချက်ထုတ်ပြန်ခြင်းဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကလော်ခီလာထိပ်သီးညီလာခံကနေတနိုင်ငံလုံးအပြည့်ခက်ရစဲရေးစာချုပ်ကိုလက်နက်ကိုင်အဖွဲ့အလုံးပါဝင်မှလက်မှတ်ရေးထိုးမယ်လို့ဆုံးဖြတ်ထားခြင်းနဲ့ဒေါ်ဆန်းစုကြည်တရုတ်နိုင်ငံကိုတွားရောက်ချိန်တို့နဲ့တိုက်ဆိုင်နေပါတယ်လေးလာကျော်ကြာမြင့်ခဲ့တဲ့ကိုကန်စစ်ပွဲအတွင်းမှာတိုက်ပွဲပေါင်းအနည်းဆုံးအကြိမ်250ကျော်ဖြစ်ပွားခဲ့တယ်လို့အစိုးရဘက်ကအရာရှိစစ်သည်120ကျော်ကြာဆုံးပြီး350ကျော်ထိခိုက်ဒဏ်ရာရရှိခဲ့ကြောင်းနဲ့ကိုကန်တပ်ဖွဲ့ဘက်ကအလောင်း80ကျော်နဲ့လူ20ကျော်ဖမ်းဆီးရမိကြောင်းမြောက်ရီသတင်းဌာနကသတင်းထုတ်ပြန်ထားပါတယ်ဒီတိုက်ပွဲကာလအတွင်းမှာအရသာပြည်သူ100နီးပါးထိခိုက်ဒေဆုံးခဲ့တယ်လို့9000လောက်ဟာနေရာဆုံးခွာပြီးတရုတ်နိုင်ငံဘက်ကိုတိမ်းရှောင်နေရပါတယ်